အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်တဲ့တိမ်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးစီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကပြောပါရယ်လူသားချင်းစာနာမှုအကူအညီထောက်ပံ့ဖို့အစီအစဉ်ရှိကြောင်းလဲလူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူကပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်သူမွတ်စလင်တွေနေရက်ပြန်လာနိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့နေကြားဆောင်ရဲတပ်ဖွဲ့ကသက်ဆိုင်ရာရမိရဖားတွေနဲ့ဆွေးနွေးဆောင်ရွက်နေပါတယ်။လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်းတင်းကအခုလိုပြောပါတယ
်။အဲဒီအကြမ်းဖက်မှာပါတဲ့ဟာတွေအကုန်လုံးဆက်ရွက်သားတွေပြန်လည်ရှိဖို့ကျွန်တော်မနေ့ကတွေ့တဲ့သူတို့ရဲ့ဟိုမော်လိုရီဆရာရောအင်းကြီးရောလူလူတွေနဲ့အပေါ်လုံးနှမ်းပြီးတော့အချက်ချက်ပြီးပြောပြီးဖြစ်ပါတယ်။အဲဒီဟိုကိုသူရဆင်းနေပြောတဲ့အတိုင်းပဲအဲ့ဒီကျော်ရဘုံကအဲ့တိုင်းပဲဆောင်ခိုင်းတာပါ။သူကတစ်ဆင့်တုံးနေပါတယ်။အော်တော်ပြီးလဲကိုလည်းလက်ရှိလဲစားရည်ခိုင်လဲပေးကြရရှိပါတယ်။ဒါလည်းနောက်တရားဝင်ထုတ်ပြန်မှာဖြစ်ပါတယ်။
အမတ်တနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးချုပ်သူရဆန်းလွင်ကတင်းရှောင်နေတဲ့အကြမ်းဖက်မှုမှာမပါဝင်သူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလီရမိရဖတွေကဆက်သွယ်လာကြောင်းဒီအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းအကြောင်းပြန်ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကနေရက်ပြန်လာသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းပြောပါတယ်
။ကျန်းဖက်ထဲမှာမပါဝင်တဲ့မွတ်စလင်တွေလည်းသူတို့တွေကတော့သူတို့မူလနေရာမှာတော့ပြန်ပြီးတော့မှဟိုနေထိုင်နေတာပေါ့နော်။နောက်ကသူတို့လည်းပြေးသွားနေရတဲ့အတွက်သူကလိုအပ်တဲ့လူသားချင်းစာနာမှုကူညီထောက်ပံ့နေရတော့ချက်ချင်းဒီ red cross movement နဲ့ကျွန်တော်တို့ထောက်ပံ့ပေးသွားမှာပဲလေအဲ့ဒါလေးကိုတော့လုပ်သွားကြမှာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်အစောပိုင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူနဲ့မပါဝင်သူတွေကိုခွဲခြားဖို့အခက်အခဲရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာအကြမ်းဖက်မှုမှာမပါဝင်သူတွေကအာဏာပိုင်တွေကိုဆက်သွယ်အကူအညီတောင်းခံခဲ့တာကြောင့်ခွဲခြားလာနိုင်ခဲ့ပြီးအကူအညီတွေပေးအပ်ခဲ့ကြောင်းဦးစိုးအောင်ကဆက်ပြောပါတယ်
ပမ်ပပန်ရွာမွ슬င်တွေကိုကျွန်တော်တို့တတ်မတော်ဟောဟိုဟာရောလူညူရေးဖွဲ့စည်းတွေရောအဲဒီ KN ဥချုပ်ရေးဖွဲ့တို့ဘာလို့အကုန်လုံးပါတာပဲသွားထောက်ပံ့နေလေပြင်းပြမတိုင်ရင်တည့်ရလားမသိဘူးရသူတို့ဘက်ကဆက်တွေ့တယ်လေသူတို့ကသူတို့ရွာအကြမ်းဖက်မရှိပါဘူးအကြမ်းဖက်ကလည်းလက်မခံပါဘူးသူတို့စီလာလို့ရှိရင်အနှံပါမယ်ဆိုတဲ့ဥစ္စာဆက်တွေ့မှုတွေရအဲဒီမှာသူတို့တွေကဆောင်းချောက်ပြီးပါလူညူရေးဖွဲ့တွေရဆိုတဲ့ခါကျတော့တွားပြီးတော့မှတော့ရိခါတွေထောက်ပံ့ပေးသေးတယ်လေ
ဩဂုတ်လ25ရက်နေ့က ARSA အစွန်းရောက်အကြမ်းဖက်သမားတွေကလုံခြုံရေးစခန်း30လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းရင်းသား 26,000 ကျော်နေရစွန့်ခွာထွက်ပြေးခဲ့ရကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကစက်တင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ9ရက်နေ့ကတော့မောင်တော်မြို့နယ်တောင်ပြိုလက်ဝဲကွန်းသီးပင်တဲချောင်းမိဒိုက်ကျွာအုပ်စုနဲ့တောင်ပြိုလက်ဝဲမြို့ပေါ်ရက်ကွက်ငါးမှာနေထိုင်သူ3000လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နေဆက်မှတ်တိုင်26နဲ့25အကြားမှာတရားမဝင်နေထိုင်နေကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်လာသူ3600လောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်